အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာတောက်ကြနေကကွန်ဂရက်လွှတ်တော်မှာဒီမိုကရက်မတ်တွေနဲ့တွေ့ဆုံဆွေးနွေးပြီးသူ့ရဲ့အဓိကလုပ်ငန်းကြီးတွေဖြစ်တဲ့နိုင်ငံအခြေခံအဆောက်အအုံဖွံ့ဖြိုးတိုးတက်ရေးနဲ့ဥရယာတီပြောင်းလဲမှုတိုက်ဖျက်ရေးတို့ပါဝင်တဲ့ဥပဒေမူကြမ်းအတည်ဖြစ်အောင်မဖြစ်မနေလုပ်သွားမယ်လို့သတင်းတော်တွေကပြောပါတယ်။ဒါကိုကြောက်အောင်လုပ်သွားမှာပါ။ဘယ်တော့လဲဆိုတာရေးမကြည့်ပါဘူး။6မိနစ်ပဲဖြစ်ဖြစ်6ရက်ပဲဖြစ်ဖြစ်သတင်း6ပတ်ပဲဖြစ်ဖြစ်ပါအောင်မြင်အောင်ကျွန်တော်တို့လုပ်သွားပါမယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ဒီမိုကရက်ပါတီတွင်မှသဘောထားကိုလည်းပြီးဥပဒေမူရမ်းတွေအတည်ပြုရေးကိစ္စအဟန့်အတားဖြစ်လာပြီးတဲ့နောက်သမ္မတဘိုင်ဒန်ကိုယ်တိုင်သူ့ပါတီကအမတ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တာပါ။ရန်မုံငွေဒေါ်လာ1 trillion သုံးဆဲဖို့ရာထားပြီးပါတီနှစ်လုံးကအမတ်တွေပါဝင်ရေးဆွဲထားတဲ့အခြေခံအဆောက်အအုံဖွံ့ဖြိုးတိုးတက်ရေးဥပဒေမူကြမ်းအတည်ပြုဖို့ကိစ္စမှာသာမကဒီမိုကရက်ပါတီကရေးဆွဲထားတဲ့လူမှုဖူလုံရေးဖွံ့ဖြိုးတိုးတက်မှုနဲ့ဥရယာတီပြောင်းလဲမှုတက်ဖြည့်ရေးဆိုင်ရာရန်မုံငွေဒေါ်လာ 3.5 trillion ဥပဒေမူကြမ်းအတည်ပြုဖို့ကိစ္စမှာပါဒီမိုကရက်အမတ်တွေကြားသဘောထားကွဲလွဲနေကြပါတယ်။